မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကလက်နက်ကင်ပရိကတ်တွေမှာကလေးသင်ငယ်တွေမျိုးစားပင်ဖြစ်နေရတာတွေကိုဝိုင်းဝန်းဟန်တားကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ရှေ့ရန်စစ်မျက်နှာအဖြစ်တသက်မမတ်မရှိတာလက်နက်ကင်ဖွဲ့စည်းတွေကချင်းချောက်တဲ့လူရက်တွေကြီးထွားလာတာကကလေးသင်ငယ်တွေအန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အကြောင်းလက်နက်ကင်ပရိကတ်တွေနဲ့ကလေးသင်ငယ်တွေရဲ့အကြောင်းနှစ်စဉ်အစဉ်ခန်းစားဗော်ဒူးနီကထုတ်ပြန်ရမှာဖော်ပြလိုက်တာပါ။ပြီးခဲ့တဲ့2012ခုနှစ်ထဲမှာတော့အရွယ်မရောက်သေးသူတွေကိုလက်နက်ကင်တပ်ဖွဲ့တွေမှစုဆောင်းတာအသုံးပြုတာတွေကိုဟန်တားမဲ့အစီအစဉ်တွေကိုမြန်မာနိုင်ငံအပါဝင်နိုင်ငံတချို့ကလက်မှတ်ရေးထိုးနိုင်ခဲ့ကြတာကတော့တိုးတက်မှုဖြစ်နေတဲ့အစီရင်ခံစာထုတ်ပြန်ရမှာကုလသမဂ္ဂတွင်ရမှုချုပ်ဘန်ကင်မွန်ကပြောဆိုသွားပါတယ်။တွင်ရမှုချုပ်ရဲ့မေလာတဲ့လူညွန်ရေးကောင်စီကိုနောက်ဆုံးတင်သွင်းထားတဲ့အစီရင်ခံစာမှာတော့လက်နက်ကင်ပရိကတ်တွေအတွင်းကလေးသင်ငယ်တွေရဲ့အခွင့်အရေးချိုးဖောက်မှုတွေကတော့ဆက်လက်ရှိနေဆဲဖြစ်တာကိုတွေ့ရှိရတဲ့အကြောင်းဖော်ပြထားတာပါ။သူတို့ပြင်ကတော့မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေကတိုက်ပွဲတွေအတွင်းအစိုးရတပ်နဲ့လက်နက်ကင်အုပ်စုတွေကပါကလေးတွေကိုပြစ်ပကတ်တွေအတွင်းမှာအုံချတာတိုက်ပွဲတွေမှာထိခိုက်တာတွေရှိခဲ့တယ်လို့ပြောဆိုထားပါတယ်။နိုင်ငံပေါင်း22နိုင်ငံကလက်နက်ကင်ပြစ်ပကတ်တွေကိုအဓိကဆက်စစ်လေ့လာထားတဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့အဆိုးအဝါဆုံးအခြေအနေတွေကိုအာဖရိကတိုက်မှာတွေ့ရှိရတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။